အလုံးလက်မဲ့ကင်တွယ်ဖြည့်ရှင်ဖို့နဲ့တခြားလူမှုအကူအညီပေးရေးကိစ္စတွေကိုနိုင်ငံတကာအကူအညီတွေယူပြီးဆက်ဆက်ဆောင်ရွက်သွားဖို့အဓိကရည်မှန်းထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးတဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဗီဒီယိုရန်ကုန်ရုံးတာဝန်ခံဒေါက်တာဆိုဝင်းကဒေါက်တာဝင်းမြတ်အေးကိုတွေ့ဆုံမိမြန်းထားပါတယ်ရှင်။
ကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနအနေနဲ့ပေါ့တခုခုနော်ပြည်သူလူထုတွေဒုက္ခရောက်တဲ့အနေနဲ့တခုရှိရဲဆိုရင်ကျွန်တော်တို့ကနေပဲ check-in ပေါ့ rapid response ပေါ့နော်ချက်ချင်းတုံ့ပြန်နိုင်အောင်ကျွန်တော်တို့ကကြိုးစားရမယ်အဲ့လိုကြိုးစားရတဲ့အခါမှာကျွန်တော်တို့အကူအညီလိုတယ်အဲ့တော့အရင်ဖက်လူမှုဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ကဆောင်ရွက်မယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်မှာတော့ဒီကဏ္ဍမှာ
သူတို့အတွက်ကိုကျွန်တော်အလေးထားပြီးဆောင်ရွက်မယ်ဆက်ပြီးတော့ဒီမှာနိုင်ငံရဲ့ဒီလူငယ်တွေပေါ့နော်တော်တော်များများဒီအလုပ်တွေလည်းမရှိကြဘူးလေလွတ်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်ဒီလူငယ်တွေပြန်လဲထူထောင်ရေးဒီစစ်ဘေးရှောင်ဒုက္ခတွေတွေပြန်လဲထူထောင်ရေးအတွက်ပေါ့နော်ဟိုဒီနောက်ပြီးတော့သူတို့တွေပြညာဆက်လက်တင် जा
နိုင်ရေးပေါ့အဲ့ဒါတွေအတွက်ကိုဘယ်လိုမူဝါဒတွေချမှတ်ထားဖို့ရှိပါလဲရှင် ကျွန်တော်ကပြောသလိုပေါ့နော်ဒီပညာသင်ကြားရေးတို့နော်လူတိုင်းကပညာသင်ကြားခွင့်ရရှိဖို့တို့နော်လူတိုင်းကအခွင့်အရေးတန်းတူညီညီရရှိဖို့တို့နောက်ပြီးတော့တိုင်းရင်းသားတွေလည်းအကုန်လုံးနော်အခွင့်အရေးတူတူရရှိဖို့ဆိုတာကျွန်တော်တို့ချမှတ်ထားတဲ့မူဝါဒတွေထဲမှာရှိတယ်ဆိုတော့ဒါတွေကိုကျွန်တော်တို့အကောင့်ထဲပေါ်ရင်ဒါတွေအကုန်လုံးကပါသွားမှာပဲလေကျွန်တော်တို့ခွဲခြားခြံထားခဲ့လို့လည်းကျွန်တော်တို့ကမရဘူး
ဒီမှာနိုင်ငံကနေပြီးတော့ပေါ့ပြည်ပနိုင်ငံတွေအိန္ဒိယနိုင်ငံတွေကိုထွက်ပြီးတော့အလုပ်လုပ်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်သူတို့တွေကသူတို့ရဲ့မျှော်လင့်ချက်ပေါ့သူတို့မျှော်မှန်းချက်ကဘာလဲဆိုအဲပြည်သူအစိုးရတက်လာလို့ရှိရင်တော့ငါတို့တွေအိမ်ကျန်ကြမယ်ပေါ့နော်ဆိုတော့သူတို့အိမ်ကျန်လာတဲ့အခါမှာသူတို့အတွက်အလုပ်ကိုင်းနေဖန်တီးပေးရမယ်သူတို့ဒီမှာနေခြင်းအောင်ဒီမှာလဲပေါ
အလုလမဲတွေเนาะဒီနေ့အလုလမဲတွေအများများတယ်အများများတော့ကျွန်တော်တို့ခေါင်းဆောင်ကလည်းပြောတယ်ဒီအလုလမဲပြဿနာကိုကျွန်တော်တို့အစိုးရအဖွဲ့တစ်ကနေပြီးတော့เนาะကူညီရမယ်ဆိုတာရှိတယ်။နောက်စီမံရေးစီမံချက်တွေထဲမှာเนาะအလုကန်အခွင့်အလမ်းတွေပုံမှန်များပြားအောင်ဘယ်လိုစီမံလိုက်ရင်တော့အလုလမဲပြဿနာရှင်းပြီးအလုကန်အခွင့်အလမ်းတွေပုံမှန်များပြားလာမလဲပေါ့။ဘာလေးလုလုဘာလေးကိုထည့်စဉ်းစားပါလို့ကျွန်တော်တို့ခေါင်းဆောင်ကအမြဲတမ်းမှားတော့ကျွန်တော်တို့ရဲ့ဆောင်ရွက်တဲ့ကိစ္စတွေမှာပေါ့။ဥပမာကျွန်တော်တို့ဥပမာပြပြရမှာပေါ့နော်။အခုကျွန်တော်တို့လူဝင်ဝန်ထမ်းကျေးဇူးရင်းနဲ့ပြည်လည်နေရခြားခြားရေးဝန်ကြီးဌာနဆိုရင်အဲအားကိုဆက်ကောင်းလာအောင်လူရင်အားနေပါတယ်။သူများကြီးမေးလိုက်တယ်ကျွန်တော်တစ်ခါ4,000 6,000 လို့3,000 9,000 လူရင်ရှိကျွန်တော်တို့မှ2,000ပေါ့ကျဲလို့ပေါ့နော်2,000 3,000ပတ်ဝန်းကျင်အဲ့လိုလေးပဲဖြစ်ဖြစ်နေတဲ့ခါကျတော့ကျွန်တော်စဉ်းစားတယ်ကျွန်တော်တို့ကကျွန်တော်တို့ရဲ့လုပ်ငန်းကလေပြည်သူနဲ့နော်ထိထိရောက်ရောက်ကျွန်တော်တို့လှုပ်ဆောင်မှုလိုတဲ့အတွက်ကြောင့်ကျွန်တော်တို့ဒီဖွဲ့စည်းပုံတွေလည်းချဲ့မယ်ဝန်ထမ်းတွေကိုလည်းထပ်ပြီးတော့ခန့်မှုရှိရဲအဲ့တော့အလုပ်ကိုင်ခွင့်လမ်းတွေပေါ်လာမယ်ပေါ့နောက်တစ်ခါကျတော့ကျွန်တော်ကပြည်သူလူထုထဲမှာရက်ရက်နော်ကျွန်တော်ဆောင်ရွက်ရတဲ့ကိစ္စတွေရှိရဲကယ်ဆယ်ရေးတို့ပြည်နယ်နေရာချလာရေးတို့အဲ့လိုနေရာတွေမှာလည်းနော်ဒီလိုမျိုးကျွန်တော်တို့ဒီနေ့စဉ်ပေါ့နော်တကယ်ဟို volunteer လုပ်နေတဲ့လူတွေရှိသလိုကျွန်တော်တို့လိုအပ်လို့ရှိရင်ပေါ့နော်ဒီလိုအချိန်ပိုင်းပေါ့ခေါ်ပြီးတော့ကျွန်တော်အလုပ်ပေးပြီးတော့လုပ်ရမယ့်ကိစ္စတွေလည်းရှိတာပေါ့ဒါတွေမှလည်းအလုပ်ကိုင်ခွင့်လမ်းတွေကျွန်တော်တို့ပေါ်လာအောင်ကျွန်တော်တို့ဖန်တီးပေးလို့လည်းရတယ်ပေါ့နော်ကျွန်내ဝန်ကြီးဌာနအသီးသီးကလည်းသူတို့လှုပ်ဆောင်တဲ့စီမံချက်တွေစီမံကိန်းတွေထဲမှာအလုပ်ကိုင်ခွင့်လမ်းပုံမှန်ရရှိအောင်ဆောင်ရွက်မယ်ဆိုတာတကယ်အဓိကဦးစားပေးဆောင်ရွက်ချက်ပဲကျွန်တော်ထင်တယ်တော်တော်များများအလုပ်ရလာပါမယ်
โอเคပါဒီလူကယ်ပြန်ဝင်ဤဌာနအနေနဲ့ကဒီချက်ချင်းဒီအဖွဲ့အစည်းတွေအနေနဲ့ဟိုပူးပေါင်းဆောင်ရွက်ရမယ်လို့ထင်ပါတယ်မိဘကယ်စင်ကြီးမိဘကယ်စင်ကြီးပေါ့နော
်အဲ့
တော့အဲ့ဒီအဖွဲ့အစည်းတွေနဲ့ဇီယာပူးပေါင်းဆောင်ရွက်ဖို့အခြေအနေရောဘယ်လိုရှိပါလဲဆ
ရာရှိတယ်ကျွန်တော်ကအဲ့ဒီအပြင်ကိုကျွန်တော်တို့လူကယ်ပြန်ချက်ချင်းဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရမယ်မိသက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရမယ်နောက်ပြီးတော့ကျွန်တော်တို့မှာတက်မလို့ရဲ့အခမ်းအနားအရင်ရေးကြည့်တယ်ကျွန်တော်တို့လူမှုဝန်ထမ်းကယ်စင်နဲ့ပြန်လည်နေရခြားတိုင်းမှာတက်မလို့ရဲ့အခမ်းအနားတက်မလို့နဲ့လည်းပူးပေါင်းဆောင်ရွက်ရမယ်ကာကွယ်ရေးလုံခြုံရေးနေဆက်ရေးကကျွန်တော်အကုန်လုံးပူးပေါင်းဆောင်ရွက်ရမယ်အဲ့ဒါလည်းကျွန်တော်အနေနဲ့အားရှိသွားတာပေါ့နော်ပြီးခဲ့တဲ့တက်မလို့နေခန္ဓာမှာကျွန်တော်ရဲ့ဗကြုမှုရလည်းသူ့မိခွန်းထဲမှာအထည့်ပြောထားတယ်ကျွန်တော်တို့တဘောကဘေးရနေကြအောင်လို့ရှိရင်တက်မလို့ရဲ့အခမ်းအနားအရေးကြီးရဲ့တက်မလို့ကပူးပေါင်းဆောင်ရွက်မယ်ဆိုတာပါတယ်နောက်ကျွန်တော်နဲ့တွေ့ဆုံတဲ့ခါမှာလည်းဒီလိုပဲအားရပါရပေါ့နော်ဘလို့ပူးပေါင်းဆောင်ရွက်မယ်အကြောင်းပြောတဲ့ဒီတော့ကျွန်တော်အားတက်နေတာပေါ့နော်